ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ14ဦးရှိနေတဲ့ထိုင်းနိုင်ငံမှာတရုတ်နိုင်ငံကဝင်လာတဲ့ခီးတဲ့အားလုံးကိုရောဂါလက္ခဏာရှိဖြစ်စစ်ဆေးမယ်လို့ထိုင်းကျန်းမာရေးတာဝန်ရှိသူတွေကအင်္ဂါနေ့မှာကြေညာပါတယ်။ထိုင်းကလူနာရီထဲမှာတရုတ်နိုင်ငံကဝင်လာတဲ့လူ6ဦးပါဝင်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်ဒီနှစ်အတွင်းထိုင်းနိုင်ငံကိုဝင်လာမဲ့တရုတ်ခီးတဲ့6တန်းကနေ2တန်းလောက်ထိကျသွားနိုင်တယ်လို့ကမ္ဘာလှည့်ခီးသွားလုပ်ငန်းတာဝန်ရှိသူတွေကထပ်မံပြောဆိုထားပါတယ်။တရုတ်နိုင်ငံကိုမလို့အပဲခီးမသွားကြဖို့လဲထိုင်းကျမ်းမာရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝန်ဆုခွန်ခွန်ချနာပြည်မကသတင်းစာရှင်းပွဲမှာတိုက်တွန်းပြောဆိုသွားပါတယ်။ကျောကကုဆက်ခနာလို့တေဆုံးခဲ့ရတဲ့16ဦးစလုံးကတော့တရုတ်နိုင်ငံကဖြစ်ပြီးတခြားနိုင်ငံတွေမှာတော့ဒီရောဂါကြောင့်တေဆုံးသူမရှိပါဘူး။ကျောကကုဆက်ခနာသူတွေကတော့တရုတ်နိုင်ငံကပြင်ထိုင်မှာအများဆုံးပါ။ထိုင်းနိုင်ငံမှာထပ်ပြီးတော့ကုဆက်ခနာတဲ့လူနာ5ဦးကတော့အသက်6နှစ်ကနေ80ဝန်းကျင်ဖြစ်ပြီးဟူပေပြည်နယ်ကပြန်လာကြတဲ့မိသားစုတစ်ခုတည်းကဖြစ်တယ်လို့ထိုင်းကျမ်းမာရေးတာဝန်ရှိသူတနာရတ်ဒီပတ်ကသတင်းထောက်တွေကိုပြောပါတယ်။အစောပိုင်းကတော့ဝူဟန်မြို့ကပြန်လာတဲ့ခီးတဲတွေကိုပဲထိုင်းလေဆိပ်တွေမှာစစ်ဆေးတာဖြစ်ပေမဲ့လို့အခုတော့တရုတ်နိုင်ငံကဝင်လာသမျှခီးတဲအားလုံးကိုရောဂါစစ်ဆေးမယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။